ဟိုက်ပါဒုက္ခသည်စခန်းကိုလွတ်လပ်သောရှင်းနေများအတင်းနဲ့တခြားဖွဲ့စည်းတွေကူညီကယ်ဆယ်ရေးသွားရောက်ခဲ့လို့သိရပါတယ်ရှင်။ဘာအတွက်ကြောင့်သွားရောက်ခဲ့ကြရလဲရှင်
။ဒုက္ခသည်စခန်းမှာဒုက္ခသည်တွေကကြံနေသေးတယ်။ဒါပေမဲ့နောက်ပိုင်းမှာတရင်းနေဖြစ်နေတာကဒုက္ခသည်တွေကမရှိတော့ဘူး။သူတို့ဒေသတွေကိုပြန်သွားပြီ။တိုက်ပွဲတွေလည်းပြီးသွားပြီ။အဲ့ဒါမှမလို့အစားအစာအေးဆေးသွားပြီဆိုပြီးတော့အလူရှင်တော်တော်များများကခုနောက်ပိုင်းမှာလာကြတော့ဘူး။အဲ့ဒါဒီသိရတဲ့အတွက်ကြောင့်ဒေသခံတွေနဲ့အဲ့မှာကူညီပေးနေတဲ့လမ်းကုန်းပရာဟိတတို့နဲ့ဆိတ်ဆက်ပြီးတော့အကူအညီလိုအပ်နေသေးလို့ကျွန်မတို့သွားခဲ့တာပါ။အ
ဲ့ဒီဟိုက်ပါဒုက္ခသည်စခန်းမှာဒီဒုက္ခသည်တွေကြံရှိနေသေးတယ်ဆိုတာကဘာကြောင့်ကြံရှိနေကြသေးရလဲရှင
်။ဒုက္ခသည်တွေကသူတို့ရွာကိုသူတို့ပြန်လို့မရဘူး။ဘာမှစစ်တပ်ကတိုက်ပွဲတွေမရှိတော့ဘူး။ကိုရွာကိုပြန်ရလို့ရပြီလို့ပြောတယ်။ဒါပေမဲ့အဲ့ဒီရွာတွေမှာကစစ်တလင်းနေဖြစ်သွားတဲ့အတွက်ကြောင့်စိုက်လို့ပြိုးလို့လည်းမရနိုင်တော့ဘူး။နောက်အိမ်တွေကလည်းမီးရှို့ခံရတာကြီးတယ်။နောက်သူတို့ရဲ့မျိုးစပါတောင်ရလုတ်တဲ့ပစ္စည်းတွေကအစားပေါ့နော်။ဖြက်စီးခံရတာကြီးတယ်။ပြိုးလို့လည်းမဖြစ်နိုင်တော့ဘူး။နောက်တစ်ခါဒီဒေသတွေမှာမိုင်းတွေကရှိနေသေးတယ်။အဲ့ဒီမိုင်းတွေရှိနေသေးတဲ့အတွက်ကြောင့်သူတို့ကပြန်ပြီးတော့နေထိုင်မှုစိုက်ပြိုးလုပ်ဆိုင်မှုမဖြစ်နိုင်တော့ဘူး။
အဲ့ဒီခါကျတော့လက်ရှိကြံနေသေးတဲ့ hyper စပေးဒုက္ခတဲ့စခန်းကအခြေအနေကရောအနီမမို့လို့တွားရောက်တဲ့ခါမှာဘယ်လိုမျိုးမြင်တွေ့ခဲ့ရမျိုးတွေရှိလဲရှင
်။အဲ့ဒီမှာကကျမတို့နန်ခုံပရာဟိတအဖွဲ့ရှိတယ်။ hyper မှာအခြေဆိုင်ပြီးတော့လုပ်ပေးနေတာ။အဲ့ဒီနန်ခုံပရာဟိတကခြေပိုင်းမှာလှူထားတဲ့အလှရှင်တွေရဲ့အဓိကတော့ဆံပေါ့နော်။ဆံကိုသူတို့ကတိုးလောင်ပေးထားတာပေါ့ထိမ့်သိမ့်ပေးထားတာ။အဲ့လိုထိမ့်သိမ့်ပေးထားတာဆံက3လစာရှိနေတယ်။ဆံ3လစာရှိနေတဲ့အတွက်ကြောင့်တော့သူတို့ကဒီစားဖို့တောက်ဖို့တော့သူတို့အဆင်ပြေနေသေးတယ်။နောက်ခုအန်တီတို့သွားတော့ကိုပဲအန်တီတို့ခြီးတို့ပါတို့လည်းလှူခဲ့တယ်။တအိမ်အောင်ခြီးပလင်းတပလင်းပေါ့အဲ့လိုလှူခဲ့တယ်။အဝိအစားလှူခဲ့တယ်။နောက်တစ်ခါအထူးသဖြင့်ကလေးတွေမှာ trauma တွေရနေတာလေစိတ်ခံရတွေရနေတာကလေးတွေက။ဘာလို့ဆိုရင်သူတို့ကလေဒီဗမာစကားပြောတဲ့ကြားရင်ကိုသူတို့ကအယံကြောက်နေတယ်။ဘာမစစ်သားတွေလာပြီးဆိုပြီးတော့သူတို့မှာစိုးရိမ်ထိတ်လန့်တဲ့စိတ်တွေရမ်းများနေတယ်။အဲ့ဒါအောင်မလို့သူတို့ကဒီကလေးတွေရဲ့ဒီစိတ်ခံစားမှုတွေကိုပျောက်အောင်ဆိုပြီးတော့ဒီသွားတဲ့ကျန်းထောင်လူငယ်နဲ့ဒီကျန်းလူငယ်ရန်ကုန်အဖွဲ့တွေနောက်ပြီးတော့တောင်ကြီးကပကြီးဆရာအဖွဲ့တွေအဲ့ဒါတွေကနေပြီးတော့အဲ့ဒီကလေးတွေကိုဒီတာတီးပြီးတော့ဒီငញ្ញမ်းရေးတဲ့ချင်းတွေဆိုပြတယ်နောက်တစ်ခါကလေးတွေနဲ့ဘောလုံးကစားတာတို့ပါတို့အတူတူကစားပေးခဲ့ကြတယ်အဲ့ဒီအဖွဲ့ဆိုဒီနေ့မှပြန်လာတယ်29-30ပေါ့နော်အားလုံး3ရက်နေတယ်သူတို့ဟိုမှာအ
ဲ့တော့အခုလက်ရှိဒီ hyper ဒုက္ခတဲ့စခန်းမှာဒုက္ခတွေကအရေအတွက်ဘယ်လောက်ကျန်နေသေးလဲရှင
်အဲ့ဒုက္ခတွေကအားလုံးမောင်းဘူးတည်ပေးထားတဲ့ရွာ3ရွာပေါ့နော်အဲ့ဒီရွာ3ရွာလီစုရွာရှိတယ်ပလောင်ရွာရှိတယ်အဲ့နောက်ရှမ်းရွာရှိတယ်အဲ့ဒီရွာ3ရွာမှာအိမ်အောင်စုဦးရေ250ကျော်ရှိတယ်အဲ့ဒါမှလူဦးရေက1000နီးပါးကျန်နေသေးတယ်
။ဒါဆိုစေဘေးဒုက္ခသည်တွေကပြန်လည်ထူထောင်ရေးတွေစတင်လှုပ်ဆောင်နေပြီဆိုတော့တို့ရဲ့ပြန်လည်ထူထောင်ရေးအတွက်ဘာတွေကအဓိကလိုအပ်နေလဲရှင်
။အဲ့တို့ရွာဆိုပြီးတည်ပေးထားတာကတော့မိုးကအပြာရောင်မိုးကစားလေးတွေနဲ့ဝါးနဲ့လေးတိုင်စင်ပေါ့နော်။အဲ့ဒီလိုမျိုးလှုပ်ပေးထားတဲ့ဟာလေးတွေပဲ။အဲ့တော့သူတို့အတွက်ကတော့အဓိကလိုအပ်တာကလေယာသုံးပစ္စည်းပေါ့။ပေါက်တူးတို့ပေါက်ပြားတို့အဲ့ဒါတွေအဓိကလိုမယ်။ပြန်ပြီးစိုက်နိုင်ပြိုးနိုင်အောင်လို့အဲ့ဒီသူတို့နေတဲ့ရွာအနီးပတ်ဝန်းကျင်မှာမြေတွေရှိတယ်။အဲ့ဒါမှာစိုက်နိုင်ပြိုးနိုင်အောင်လို့ဒီလေယာသုံးပစ္စည်းတွေလိုတယ်။အဓိကကနောက်ဒီအိမ်မှာအမိုးမိုးဖို့သွတ်မိုးတွေလိုတယ်။အဲ့ဒီဟာအတွက်တော့ကျမတို့လည်းနောက်ထပ်ပေါ့နော်လူရှင်းရှားမယ်။အဲ့ဒီအတွက်အိုလိုအပ်တာတွေကူညီပေးနိုင်အောင်ဆက်ပြီးတော့စီယုံပြီးလောက်ကင်သွားဖို့တော့ကျမတို့ဆုံးဖြတ်ထားတယ်
။အခုလက်ရှိဒီ hyper ဒုက္ခသည်စခန်းနဲ့ပတ်သက်ပြီးတော့လွှတ်တော်မှာတင်ပြဖို့ရှိရလို့လည်းသိရတယ်ရှင်။အဲ့တော့ဒီလွှတ်တော်မှာကရောဘယ်လိုအချက်အလက်မျိုးတွေနဲ့ဒီတင်ပြသွားဖို့ရှိလဲရှင်
။အခုလွှတ်တော်ကတော့ပေါ့နော်ဟိုနည်းနည်းဒီ transaction period တော့ဖြစ်နေတယ်။ဒါပေမဲ့ကျမတို့ကဒီ data အချက်အလက်တွေအတိအကျရရင်data နဲ့ပတ်သက်တဲ့စည်ရင်းစရာတောက်ယူမှုကြားမှကလေးဦးရေလူဟိုလူအိုဦးရေပေါ့နော်အဲ့အရာတွေကိုတခြားလုတ်ပြီးလို့ရှိရင်တော့နောက်တစ်ခါဒီပြက်စီးသွားတဲ့တံမိုးအဲ့အရာတွေကိုလည်းကျမတို့တွေမှတ်တမ်းတွေယူလာတာတွေရှိတယ်အဲ့တော့အဲ့မှာပြက်စီးဆုံးရှုံးမှုတံမိုးတွေအဲ့ဒီဟာတွေပါတွက်ချက်ပြီးလို့ရှိရင်တော့ ချမ်းပြည်နယ်ကကျမတို့ကဘယ်ပါတီရဲ့လို့မဟုတ်ဘူးပေါ့နော်အနိုင်ရထားတဲ့ပြည်သူ့လွှတ်တော်ဝင်မဲ့လွှတ်တော်ကိုယ်စားလှယ်တွေကနေတဆင့်ကျမတို့ဒီအချက်လက်အသေးစိတ်တွေကိုတင်ပြမယ်နောက်ပြီးတော့ဒီလိုဖြစ်ပွားခဲ့တဲ့အပေါ်မှာဘသူကြောင့်ဖြစ်တယ်ဆိုတာကိုမပြောနဲ့အဲ့ဒီအတွက်ကိုအစိုးရမှတာဝန်ရှိတယ်ဒါမှမဟုတ်အစိုးရအကူအညီပေးဖို့လိုအပ်တယ်ဆိုတာကိုလွှတ်တော်ကိုယ်စားလှယ်ကနေတဆင့်ကျမတို့တင်ပြမယ်
ဟုတ်ကဲ့ပါအနီမမအခုလိုဖြစ်ကြပြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်